အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလက်ဆန်ရဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်တွင်အာဖဂန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲကိုအမေရိကန်စစ်အခြေစိုက်စခန်းထဲမှာလုပ်ခဲ့တာကိုထောက်ပြပြီးပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကဝေဖန်ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်လို့ပါကစ္စတန်ရဲ့ရည်တည်ချက်ကိုလည်းပါကစ္စတန်သတ်တော်မှနိုင်ငံခြားရေးဝန်ကြီးကပြောသွားခဲ့ပါတယ်။ VOA သတင်းတောက် IS Girls ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
အာဖဂန်နစ္စတန်မှာအမေရိကန်ရဲ့လူငုံရေးဆိုင်ရာလူဆောင်တဲ့မောင်မြင်မှုဟာဒီနေ့ပတ်တွင်ဝန်ကြီးဒေလာဆန်ရဲ့အာဖဂန်နစ္စတန်ခီးစဉ်ပြင်ဖြစ်တဲ့ခဲ့တာတွေကသက်သေပြနေရလို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးကပြောတာပါ။ဝန်ကြီးဒေလာဆန်ဟာအမေရိကန်စစ်အခြေခံစခန်းကနေအပြင်မထွက်နိုင်ပေ။အာဖဂန်ခေါင်းဆောင်တွေနဲ့အဲ့ဒီစခန်းထဲမှာပဲတွေ့ကြရတယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးခေါ်ဝါဂျာအာစစ်ကကြာတာရင်းနှီးမှာပြောပါတယ်။အာဖဂန်နစ္စတန်မှာတက်ခိုက်လာတာ16နှစ်ကြာပါပြီဖြစ်ပေမဲ့အမေရိကန်ရဲ့မအောင်မြင်တဲ့အခြေအနေတစ်ခုလုံးကိုဒီဖြစ်တဲ့ကပြောနေတယ်လို့ပါကစ္စတန်လွတ်တော်နိုင်ငံရေးရာကော်မတီမှာဝန်ကြီးအာဆစ်ကပြောခဲ့ပါတယ်။အမေရိကန်ပြည်တော်စုနဲ့ပါကစ္စတန်ကြားဒန်းလူကြီးများတဲ့တမန်ချက်တွေအပေါ်မှာပွင့်လင်းမြင်သာတဲ့ဆက်ဆံရေးဖြစ်ဖို့ကြိုးစားနေပြီးအကြံဖက်ဝါဒတိုက်ခိုက်ရေးမှာအပြည့်အဝပူးပေါင်းဆောင်ရွက်ဖို့အဆင်ပြေမယ်လို့လည်းဝန်ကြီးအာဆစ်ကဆိုပါတယ်။ဒါပေမဲ့အထောက်အကူအနာပိုင်မှုကိုထိခိုက်မခံလို့ပါကစ္စတန်ကိုတရားခံစာပြောဆိုတာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။ဝန်ကြီးဒေလာဆန်ဟာတနင်္လာနေ့ကအာဖဂန်နစ္စတန်ကိုသွားခဲ့ပြီးနှစ်နာရီကြာနေခဲ့ပါလေ။အဒီချိန်တွင်ကာဘူးမြို့တော်မြောက်ဘက်60ကီလိုမီတာလောက်ဝေးတဲ့ဘာဂရမ်အမေရိကန်စစ်အခြေစိုက်စခန်းထဲမှာအာဖဂန်သမ္မတအက်ရှရဖ်ဂါနီနဲ့သူ့ရဲ့ညီညွတ်ရေးအစိုးရအဖွဲ့ကထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါလေ။စစ်စခန်းထဲမှာတွေ့ဆုံမှုရှင်းစင်ရတာဟာလူငုံရေးကြောင့်လို့တာဝန်ရှိသူတွေကအကြောင်းပြပါလေ။အင်္ဂါနေ့မှာတော့ဝန်ကြီးဒေလာဆန်ကပါကစ္စတန်ကိုခီးဆက်ပြီးဝန်ကြီးချုပ်ရှာဟစ်ခေါဂန်အဘစီဦးဆောင်တဲ့ပါကစ္စတန်ရပ်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအကြောင်းအရာမျိုးစုံပေါ်အသေးစိတ်ဆွေးနွေးခဲ့ပါတယ်။ပါကစ္စတန်မှာအခြေစိုက်လှုပ်ရှားနေတဲ့စစ်သွေးကြောတွေနဲ့အစံဖက်ဝါဒီတွေကိုရှင်းလင်းရေးပါကစ္စတန်ကပူပြီးလှုပ်ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကိုဝန်ကြီးဒေလာဆန်ကထပ်ပြောခဲ့ပြီးအာဖဂန်ငြိမ်းချမ်းရေးနဲ့တန်တဲ့ပြည်ညာရေးဆိုင်ရာကြိုးပမ်းမှုတွေမှာပါကစ္စတန်ကပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။တာလီဘန်နဲ့ဟက်ဂန်နီကွန်ရက်အဖွဲ့တွေကိုပါကစ္စတန်ကနေရာပေးထားပြီးတရုတ်ဝက်ဆက်ဆံရေးဆက်ရှိနေတယ်လို့စွပ်စွဲခံထားရတာပါ။ဒီစစ်သွေးကြောအဖွဲ့နှစ်ဖွဲ့လုံးဟာအာဖဂန်နစ္စတန်မှာအပြင်းထန်လက်နက်ကိုင်တိုက်ခိုက်နေကြတာပါ။အာဖဂန်တာလီဘန်အဖွဲ့ဟာသူတို့ရဲ့စခန်းတွေကိုအာဖဂန်ဗက်ချန်းနယ်စပ်ကိုရှေ့ထားပြီးဖြစ်တာကြောင့်ဒီအဖွဲ့အပေါ်ပါကစ္စတန်ရဲ့ဩဇာဆောင်မှုကမရှိတော့ဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပွဲတွေဟာပွင့်လင်းပြီးအပြန်အလှန်ဆွဆွဲတာတွေမရှိဘဲရင်းနှီးရှိခဲ့တယ်လို့ဝန်ကြီးအာဆစ်ကအောက်လွတ်တော်ကိုဗိုလ်ဒူးနေမှာအစီအစဉ်တင်ပြခဲ့ပါတယ်။ခိုင်မာတဲ့ထောက်လှမ်းရေးအခြေလက်တွေကိုအမေရိကန်ကပေးမယ်ဆိုရင်သူမျိုးပေါ်မှာရှိတဲ့ဘယ်လိုစစ်သွေးကြောအဖွဲ့ကိုမဆိုနှိမ်နှင်းနေလို့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုပါကစ္စတန်ကပြောခဲ့တဲ့အကြောင်းဝန်ကြီးအာဆစ်ကပြောပြီးစစ်သွေးကြောအဖွဲ့တွေကိုပါကစ္စတန်ကသူ့နိုင်ငံထဲမှာလက်ခံထားတယ်ဆိုတော့ကိုလည်းထပ်ပြီးငြင်းခဲ့ပါတယ်။ဒါပေမဲ့လည်းသူတို့စစ်ပွဲကိုသူတို့ကိုယ်စားကျွန်တော်တို့ကတိုက်ပြီးစီခြင်းနဲ့ဆိုရင်တော့ဒါကလက်ခံနိုင်ပေါ်ရာမရှိဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။အကြံဖက်ဝါဒတန်တန်နေနေပါကစ္စတန်ရဲ့လူဆောင်ချက်တွေဟာရလက်ကောင်းလို့ထွက်ထားပြီးနိုင်ငံတော်လူမျိုးရေးတိုးတက်လာခဲ့တယ်လို့လည်းဆိုပါတယ်။ဒေသတွင်းမှာဩဇာကြီးတဲ့နိုင်ငံတွေရှိနေတယ်ဆိုတာအမေရိကန်ကိုကျွန်တော်တို့ပြောခဲ့ပါတယ်။အဲဒီနိုင်ငံတွေကအမေရိကန်နဲ့ဆက်ဆံရေးကောင်းမရှိကြပါဘူး။ဒါပေမဲ့အာဖဂန်ကိစ္စမှာသူတို့လည်းပတ်သက်နေပါတယ်လို့ရုရှားနဲ့အီရန်နိုင်ငံတွေကိုယဉ်ညွန့်ပြီးဝန်ကြီးအာဆစ်ကပြောပါတယ်။ဒီနိုင်ငံစလုံးကတာလီဘန်တွေနဲ့ဆက်ဆံရေးရှိနေတယ်ဆိုတာလူသိချင်တာပြောထားတာပါ။အာဖဂန်ပြည်ပကကိုဖြည့်ဆည်းနေတဲ့ပတ်သက်လာရင်ဒီနိုင်ငံတွေရဲ့အခန်းကဏ္ဍကိုခြံထားလို့မရဘူးလို့ဝန်ကြီးအာဆစ်ကပြောခဲ့ပါတယ်ခင်ဗျာ။